တော်ရရှိများရှင်မြမပကြီးလောကမှာ modern art လို့ခေါ်တဲ့ခေတ်သစ်ပကြီးကိုဦးဆောင်ခဲ့သူတူဖြစ်တဲ့ပကြီးဆရာကြီးဦးခင်မောင်ရင်ဟာဒီကနေ့ရန်ကုန်မြို့မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ဦးခင်မောင်ရင်ဟာသူ့ပကြီးအယူအဆအတိုင်းလွတ်လွတ်လပ်လပ်ရေးဆွဲတတ်သူဖြစ်တာကြောင့်သူကွယ်လွန်သွားတာဟာမိမိအယူအဆပေါ်မှာအခိုင်အမာရပ်တည်တဲ့ပကြီးရှေ့ဆောင်တူဆုံးရှုံးတာဖြစ်တယ်လို့ဆွေဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေကမှတ်ချက်ပြုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပကြီးဆရာကြီးဦးခမောင်ရင်ဟာကင်ဆာရောဂါကြောင့်တလားနီးပါးဆေးရုံတက်ပြီးဆေးကုသမှုခံယူနေရကဒီကနေ့ညနေပိုင်းမှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာဦးကမောင်ရင်ကွယ်လွန်ကြောင်းကိုတော့ပကြီးဆရာဦးဖေညွန့်ဝေကအခုလိုပြောပါတယ
်။ပင်လုံဆေးရုံကျွန်တော်အချိန်တော့တည်ကြမယ်ကျွန်တော်ဒီဟိုးဝင်လာတော့၃နာရီခွဲ၃နာရီခွဲဆိုသူတို့လှမ်းပြောတော့၅မိနစ်လောက်ပဲရှိသေးတယ်လို့ပြောတယ်၂မိနစ်၃မိနစ်ဆိုလေဒီတော့တင်းမတော့ငါကင်ဆာလို့ဦးစီဒီကြောင်းပေါ့ဟာဟာဟာ
ပကြီးဦးကမောင်ရင်ဟာမြန်မာပြည်မှာ modern art လို့ခေါ်တဲ့ခေတ်သစ်ပကြီးကိုဥဆောင်ရေးဆွဲရမှာပါဝင်ခဲ့သူတူဖြစ်တယ်လို့ဦးဖေညွန့်ဝေကပြောပါတယ်။
သူကတော့ဗျာကျွန်တော်အမြင်တော့ပြောရင်သူကဟိုခေတ်သစ်ပကြီးတဲ့ပါတော့လေမော်ဒန်ပေါ့နော်ဒီမော်ဒန်မမစိတ်ကဟိုကနည်းနည်းပြောကြရင်လွတ်လွတ်လပ်လပ်ရေးဆွဲတာပေါ့နော်တက်ရိုက်တို့ဟာမျိုးပေါ့လေမော်ဒန်ရဲ့ခေတ်ဦးခေါင်းဆောင်တွေပဲပေါ့လေခေါင်းဆောင်တွေတယောက်ပါဝင်ပေါ့လေ
မြန်မာပကြီးလောကမှာတော့ခေတ်သစ်ပကြီးကိုဥက္ကမောင်ဘန်ကဥဆောင်ခဲ့ပြီးပကြီးပေါ်ဦးသက်ပကြီးခမောင်ရင်ပကြီးဝင်းဖေနဲ့ပကြီးအောင်စိုးတို့ဟာခေတ်သစ်ပကြီးရဲ့ဒုတိယမျိုးဆက်ဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခေတ်သစ်ပကြီးကိုဥက္ကမောင်ဘန်စီကနေအတူလေးလာခဲ့သူလည်းဖြစ်ဥက္ကမောင်ရင်နဲ့ငယ်တငယ်ချင်းလည်းဖြစ်တဲ့ဆွေဆောင်ရအမှုပညာရှင်ပကြီးဆရာကြီးဦးဝင်းဖေကဥက္ကမောင်ရင်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။သူကပိသုကအင်ဂျင်နီယာဆိုတော့အစရရသူကပကြီးကိုသူကလေးလာသူကခင့်မိတဲ့လူသူကစားတော်တဲ့လူညံကောင်းတဲ့လူဖြစ်တဲ့အတွက်သူကအစောကြီးတည်းကခေတ်ပေါ်ပကြီးကိုသူကအစောကြီးနားလေတဲ့လူတယောက်ဖြစ်ပါတယ်။ကျေးဇူးသူဖွဲရလဲအလွန်စောပါတယ်ဗမာပြည်မှာအများဆုံးပေါ့လေပကြီးရေးတဲ့လူတယောက်လည်းဖြစ်ပါတယ်ပကြီးကားကောင်းအဲ့လိုထောင်နဲ့ကြည့်ပြီးတော့အများကြီးရေးတယ်နေ့စဉ်လိုလိုရေးနေတဲ့လူတယောက်ဖြစ်ပါရေးအားအလွန်ကောင်းတဲ့လူတယောက်ဖြစ်တယ်သူ့ဩဇာလည်းတော်တော်ကြီးပါတယ်ခမောင်ရင်ကိုလေးစားတဲ့လူလည်းများပါတယ်ဗမာပြည်ပကြီးလောကမှာခစ်ပေါ်ရောရိုးရိုးရောသူ့ကိုလေးစားကြပါ
ပကြီးဦးခမောင်ရင်ကွယ်လွန်တာဟာယူဆတစ်ခုပေါ်မှာအခိုင်အမာရပ်တည်တဲ့ပကြီးရှေ့ဆောင်တူဆုံးရှုံးတာဖြစ်တယ်လို့လဲဦးဝင်းဖေကသုံးသပ်ပါတယ်
။အမှုပညာခံယူချက်ကသူကခေတ်ပေါ်ပကြီးဖြစ်နေတယ်။ခေတ်ပေါ်ပကြီးရဲ့အစီအနှစ်ကလွတ်လပ်ရတယ်ဗျ။ရဲရဲရင်ရင်သူကတွေးရတယ်၊ကြံစီရတယ်၊တီထွင်ရတယ်။အဲ့လိုကိစ္စတွေရှိတယ်။အဲ့ဒီလိုခံယူချက်တွေနဲ့သူ့ရဲ့နေထိုင်မှုလွတ်လပ်ခြင်း၊ယိုသားခြင်း၊ရဲရင်ခြင်းအဲ့ဒီလိုဟာတွေရှိနေလို့လေးစားတဲ့လူလည်းများပါရဲ့။သူအခိုင်အမာရပ်တည်တဲ့ပကြီးရှေ့ဆောင်တယောက်ပေါ့ဗျာ။ဆုံးရှုံးနေပေါ့ဗျာ။ဒါမျိုးဆိုတော့ဒီလူတွေကနေအားကြပြီးအတူယူတယ်။နောက်အားကိုးတယ်၊မေးမြန်းတယ်၊ကိုးကားတယ်ဘာညာဆိုတော့အဲ့ဒီလိုအမိသေးတခုတော့ဆုံးရှုံးတော့တာပေါ့ဗျာ။ဒါလည်းဟိုအစားထိုးလို့မရဆုံးရှုံးမှုရပါပဲ
။ပကြီးဦးခမောင်ရင်ဟာရုပ်ရှင်ဒါရိုက်တာအဖြစ်နဲ့နမလက်လျှော့နေလီတော့နဲ့ဘတ်ဆန်ဘတ်မန်အကြောင်းဆိုတဲ့ရုပ်ရှင်ဇာတ်ကားနှစ်ကားကိုလည်းရိုက်ကူးခဲ့ပါတယ်။ဥက္ကမောင်ရင်ရဲ့ပကြီးကားတွေကိုမြမပြည်မာလာမကနိုင်ငံတကာကပကြီးစုဆောင်သူတွေကပါအလေးထားပြီးစုဆောင်ကြတာဖြစ်ပါတယ်။ဥက္ကမောင်ရင်ကိုဖခင်ဖြစ်သူအင်္ဂလန်နိုင်ငံသား Frank Swellcore ဦးသိန်းမောင်ကဦးတန်းမောင်နဲ့ဒွန်မြတီတို့က1938ခုနှစ်မှာမွေးဖွားခဲ့တာဖြစ်ပါတယ်။မွေးချင်းညီကိုမောင်နှမ10ရောက်အနက်မှာအကြီးဆုံးသားဖြစ်ပြီးဥက္ကမောင်ရင်ဟာကွယ်လွန်သည့်အထိအိမ်တော်မပြုတ်ခဲ့ပါဘူး